ယူကရိန်းနိုင်ငံရဲ့သမ္မတသည်အဖြစ်ဘီလီယနာတထဲကြီးပက်ထရိုပေါ်ရန်ရှန်ကိုစနေနေ့တုန်းကသမ္မတအဖြစ်ကျန်းသစ်စာချိန်ဆိုခဲ့ပါတယ်။ KF မြို့တော်လွှတ်တော်ခန်းမထဲမှာပြုလုပ်ခဲ့တဲ့ကျန်းချိန်ပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်အပါအဝင်အထူးဧည့်သည်တော်တွေတက်ရောက်ပါတယ်။သမ္မတအဖြစ်ပထမဆုံးပြောကြားတဲ့မင်ကွန်းထဲမှာမစ္စတာပိုရိုရှန်ကိုကခရိုင်းမီးယားဒေသကိုယူကရိန်းပိုင်ဆိုင်တယ်လို့ပြောကြားသွားပါတယ်
။ Переможна революція гідності змінила не лише владу. Країна зробилася інакшою.
ယူကရိန်းတောင်ပိုင်းကခရိုင်းမီးယားဒေသဟာယူကရိန်းတို့ရဲ့ပိုင်နက်ဖြစ်ခဲ့တဲ့ဖြစ်နေတဲ့နောင်လဲဖြစ်နေမယ်လို့သမ္မတသည်ပိုရိုရှန်ကိုကပြောပါရယ်ဆိုဗီယက်ပြည်ထောင်စုကနေခွဲထွက်ပြီးတဲ့နောက်ပိုင်းယူကရိန်းနိုင်ငံရဲ့၅ရောက်မြောက်ဖြစ်တဲ့သမ္မတကရုရှားတို့ခရိုင်းမီးယားဒေသကိုခွဲယူသွားတာကိုလက်မခံဘူးလို့လည်းသမ္မတအဖြစ်ပထမဆုံးပြောတဲ့မင်ကွန်းထဲမှာထည့်သွင်းပြောသွားပါရယ်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တွေတိုက်ခိုက်နေကြတဲ့ဒီယူကရိန်းနိုင်ငံအရှေ့ပိုင်းခွဲထွက်ရေးသမားတွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်နိုင်အောင်လည်းလမ်းဖွင့်ဖို့ကတိပြုခဲ့ပါရယ်လက်နဲ့ချပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်သွားအောင်ညှိနှိုင်းဆွေးနွေးလိုသူတွေကိုလူငင်းချမ်းသာခွင့်ပေးမယ်လို့လည်းကမ်းလှမ်းပါရယ်ငင်းချမ်းရေးကိုလိုလားပြီးတော့ယူကရိန်းနိုင်ငံစီးလုံးရေးအတွက်ဆောင်ရွက်သွားမှာဖြစ်တဲ့သမ္မတလုပ်ငန်းတွေကိုငင်းချမ်းရေးအစီအစဉ်တစ်ခုနဲ့စတင်မယ်လို့ယူကရိန်းသမ္မတကပြောကြားသွားပါရယ်သမ္မတပက်ထရိုပိုရိုရှန်ကိုအနေနဲ့ဆိုးဝါးနေတဲ့ယူကရိန်းစီးပွားရေးအခြေအနေပြန်လည်ကောင်းမွန်အောင်လုပ်ဖို့ပြဿနာရှိနေတဲ့ရုရှားနဲ့နယ်စပ်ဒေသတွေတည်ငြိမ်အောင်လုပ်ဖို့စတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့လေ့လာသူတွေကတုံ့တက်ကြပါရယ်ရှင်